ထိုင်းနိုင်ငံမှာကိုဗစ်အခြေအနေတွေတိုးတက်လာတာနဲ့အမျှထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဂိတ်နှစ်ခုစလုံးကိုမကြာခင်အပြည့်အဝပြန်ဖွင့်နိုင်ဖို့ထက်ကရင်ကကုန်လောင်ယုံနေတဲ့ဈေးဆိုင်တွေကိုအာဏာပိုင်တနင်္ဂနွေနေ့မှာတန်ရှင်းရေးစားလုပ်ခဲ့ကြပါတယ်။ထိုင်းဘက်ချမ်းမဲဆောက်မြဝတီချစ်ကြည်ရေးတံတားထိတ်နဲ့ဘန်ဝမ်ထိုင်းကျေးရွာပိုင်နယ်မှာရှိတဲ့ဒုတိယထိုင်းမြန်မာချစ်ကြည်ရေးတံတားထိတ်ကဈေးဆိုင်ဓာတ်တွေကိုတန်ရှင်းရေးလုပ်ခဲ့ကြတာပါ။အခုလိုနယ်စပ်ဂိတ်ပြန်ဖွင့်နိုင်ဖို့မြန်မာတာဝန်ရှိသူတွေနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့ထိုင်းနယ်စပ်ဂိတ်တာဝန်ရှိသူတွေကပြောပြီးမြဝတီနယ်စပ်ရေးရာကော်မတီစီကတုံ့ပြန်ချက်ရဖို့စောင့်ဆိုင်းနေစေဖြစ်တယ်လို့ပြောပါတယ်။COVID-19 ကူးစက်ပြန့်ပွားမှုကိုကာကွယ်ဖို့အတွက်ဒီနယ်စပ်ဂိတ်နှစ်ခုစလုံးကို2020မတ်လကတည်းကပိတ်ထားခဲ့တာပါအခုလိုနယ်စပ်ဂိတ်ပြန်ဖွင့်မဲ့အရေးလက္ခဏာတွေကြောင့်သူတို့ရဲ့စီးပွားရေးလုပ်ငန်းတွေပြန်ကောင်းလာတော့မယ်လို့နယ်စပ်ဂိတ်နားမှာနေတဲ့ဆိုင်ပိုင်ရှင်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ